ပေါ်တာရှင်များခင်ဗျာဟာရီကိန်းမုန်တိုင်းကက်သရီနာဒဏ်ကိုခံလိုက်ရတဲ့အမေရိကန်နိုင်ငံပင်လယ်ကွေ့ကမ်ယူရန်ဒေသကိုအမေရိကန်သမ္မတဘုရှ်ကိုယ်တိုင်ဒီကနေ့မှာကိုယ်တိုင်ကိုကြွားရောက်လေ့လာဆက်ဆေးမှာဖြစ်ပါတယ်အမေရိကန်သမိုင်းမှာကြုံရတဲ့အဆိုးဝါးဆုံးသောသဘာဝပီးဒဏ်ဤတဲ့ကအခုကက်သရီနာမုန်တိုင်းဟာတခုအပါအဝင်ဖြစ်တဲ့မုန်တိုင်းကြောင့်အသက်များစွာဆုံးရှုံးပျက်စီး င်းတောက်ပေါ်လာဝယ်ဆန်သတင်းပေးပို့ထားသလိုမုံတိုင်းကယ်ဆယ်ရေးအတွက်ဆောင်ရွက်ဖို့အမေရိကန်လွှတ်တော်ကအမေရိကန်ဒေါ်လာကြေး1500ချမှတ်လိုက်တဲ့အကြောင်းကိုလည်း VOA သတင်းတောက်ဒေဘရာတိတ်ကသတင်းပေးပို့ထားပါတယ်။အကြောင်းအစုံလင်းကိုကျွန်တော်ကပဲဆက်လက်တင်ပြပါမယ်။သောတာရှင်များခင်ဗျာ။ဟာရီကိန်းမုန်တိုင်းဖြစ်တဲ့ကက်သရီနာရဲ့ဒဏ်ကိုအပြင်းထန်ဆုံးခံလိုက်ရတဲ့ပြည်နယ်၃ခုဖြစ်တဲ့အာလာဘားမာ၊မစ္စဆစ်ပီနဲ့လူးဇီယားနာပြည်နယ်များကိုအမေရိကန်သမ္မတဘုရားဒီကနေ့တွားရောက်မှာဖြစ်ပါတယ်။သမ္မတဟာမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေကိုကောင်းကင်ယံကလေ့လာမှာဖြစ်ပြီးဖြစ်နိုင်ရင်တော့မြေပြင်ကိုဆင်းပြေစစ်ဆေးမှာဖြစ်ပါတယ်။ရေကြီးနေတဲ့ New Orleans မြို့အပါအဝင်နေရာတော်တော်များများမှာသမ္မတဘုရားရန်နာမယ်လို့သူ့ရဲ့လက်ထောက်တွေကမျှော်လင့်ထားပါတယ်။အခုကြုံရတဲ့ဘေးဟာအမေရိကန်သမိုင်းမှာအကြီးမားဆုံးသောသဘာဝဗေဒနေတဲ့ကတခုအပါအဝင်ဖြစ်ပြီးပင်လယ်ကွေ့ကန်ယူဒန်ဒေသပြန်လည်ထူထောင်ရေးလုပ်ငန်းဟာဖြင့်နှစ်နဲ့ချီးပြီးကြာမြင့်နိုင်တယ်လို့လဲသမ္မတဘုရားကဝန်ခံပြောကြားထားပြီးဖြစ်ပါတယ်ကအခုလိုပြောပါတယ
် In the days ahead the former presidents will ask Americans to open their hearts and their wallets to help those in need
ရှေ့လာမယ့်ရက်တွေမှာအမေရိကန်သမ္မတဟောင်းတွေဟာအခုအညီလိုအပ်နေကြသူတွေကိုအမေရိကန်ပြည်သူတွေကမိမိတို့ရဲ့နှလုံးသားတွေကိုဖွင့်ပြီးအလှူဒါနပြုကြပါလို့ပန်ကြားလိမ့်မယ်လို့ပြောကြားခြင်းဖြစ်ပါတယ်။သမ္မတဘုရားမုန်တိုင်းကြောင့်ထိခိုက်နစ်နာမှုတွေနောက်ပြည်မုန်တိုင်းကြောင့်အမေရိကန်မှာဓာတ်ဆီပြတ်လတ်မှုမရှိရေးကိစ္စကိုအမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌအယ်လန်ဂရင်းစပန်နဲ့လည်းဆွေးနွေးခဲ့ပါတယ်။ပင်လယ်ကွေ့ကန်ယူဒန်ဒေသတစ်လျှောက်ကရေတံချက်ဆက်ရုံတွေနဲ့ရေနံတုစင်တွေပျက်စီးသွားတဲ့အတွက်အမေရိကန်အများဟာဓာတ်ဆီကိုအဆမတန်ဈေးကြီးပေးဝယ်နေရပါတယ်။ဒီအတွက်သမ္မတကအမေရိကန်တွေကိုသိရှိကြဖို့နဲ့လုံလောက်တဲ့ဓာတ်ဆီတွေမရောမချင်းချိုးချိုးချမ်းချမ်းနဲ့ရှိကြဖို့ကိုလည်းအခုလိုပြောကြပါလေ
We view this storm as a temporary disruption
ဒီမုန်တိုင်းဟာကျွန်တော်တို့ကိုယာယီပြတ်တောက်သွားအောင်အနောက်အဆက်ပေးမှုတရလို့ကျွန်တော်တို့မြင်ပါတယ်ဒီပြဿနာကိုအခုအစိုးရကတော့ပုဂ္ဂလိကဘိုင်းကပါဝိုင်းဝန်းဖြေရှင်းဆောင်ရွက်နေပြီဖြစ်ပါတယ်အခုနိုင်ငံကြီးရေနံတင်တင်မော်တွေဟာရေနံနဲ့ဓာတ်ဆီလိုအပ်တဲ့နေရာတွေကိုသွားပြီးဖြန့်ဖြူးပေးနိုင်ခွင့်ကိုရရှိအောင်လဲအမေရိကန်သမ္မတဘုရားကဥပဒေကိုယာယီအားဖြင့်ရှော့ပေါ်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒီကက်တရီနာမုန်တိုင်းတန်ခံလိုက်ရတဲ့ဘေးဒုက္ခကယ်ဆယ်ရေးရန်ပုံငွေအတွက်အမေရိကန်ဒေါ်လာကြေ1500ချထားပေးဖို့အမေရိကန်သမ္မတဘုရားကတောင်းဆိုချက်ကိုအမေရိကန်လွှတ်တော်ကကြားသာပရိနီကသဘောတူလိုက်ပြီဆိုတဲ့သတင်းပဲဖြစ်ပါတယ်။အမေရိကန်အထက်လွှတ်တော်ကကြားသာပရိနီညကအဲ့ဒီရန်ပုံငွေကိုအတိပြုရမှာတန်နစီပြည်နယ်သားRepublican Party ဝင်အမတ်အများစုရဲ့ခေါင်းဆောင်ဖြစ်တဲ့အမတ် Bill Frist ကအထောက်အကူပေးရတဲ့အရေးပေါ်အခြေအနေကိုအခုလိုအလေးပေးပြီးတော့ထောက်ပြပြောကြားသွားပါတယ
် The people are still stranded and they're reaching their breaking point
လူတွေဟာအခုတိုင်းအကူအညီမရရှိသေးဘဲပိတ်မိကြတော့မယ်ဖြစ်ပါတယ်သူတို့ဟာခံနိုင်စွမ်းမရှိတော့ပါဘူးကျွန်တော်တို့ရဲ့အကူအကိုသူတို့ဟာအခုတကယ်ကိုလိုအပ်နေပြီဖြစ်ပါတယ်လို့အမတ်ဘီလ်ဖရစ်ကပြောကြားခြင်းဖြစ်ပါတယ်အခြေအနေတွေကိုခံမှန်းသုံးသပ်ပြီးတဲ့နောက်မှာတော့အမေရိကန်သမ္မတဘုရားအစိုးရဟာနောက်ထပ်အရေးပေါ်ရန်ပုံငွေတွေချထားပေးဖို့ရန်အတွက်အမေရိကန်လွှတ်တော်ကိုတောင်းခံလိုက်အောင်မယ်လို့မျှော်လင့်ရကြောင်းပါခင်ဗျာ